Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာဆင်ညာရှင် VOA American ဗန်ရဲ့2020ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးသွားပါမယ်ရှင်ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်ကဆန့်တက်နေတဲ့ COVID-19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်တွင်ခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးတဲ့သူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနှေးတယ်လို့လည်းပြောပါတယ်။ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန့်တက်နေတဲ့ဒီကာကွယ်ဆေးကအသက်ကြီးပိုင်းအုပ်စုဝင်တွေမှာခန္ဓာကိုယ်တွင်ရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းထွက်ပေါ်စေတာတွေ့ရတယ်လို့တရင်းရင်းမြင့်အုပ်ကိုကိုကာပီ Financial Times သတင်းစာကဖော်ပြပါတယ်။ဇူလိုင်လအတွင်းကပြုလုပ်ခဲ့တဲ့စမ်းသပ်မှုတွေအရအသက်18နှစ်ကနေ55နှစ်အတွင်းကျန်းမာရေးကောင်းသူအုပ်စုဝင်တွေမှာရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းခန္ဓာကိုယ်အတွင်းအများပြားထွက်ပေါ်တာကိုတွေ့ရတယ်လို့ Financial Times မှာဖော်ပြပါတယ်။ရှာဖွေတွေ့ရှိချက်အသေးစိတ်ကိုတော့မကြခင်ထုတ်ဝေမဲ့ဆေးပညာရှင်တွေမှာဖော်ပြလိမ့်မယ်လို့မျှော်လင့်ရကြောင်း Financial Times ကပြောပါတယ်။COVID-19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်မှုအထူးအဆင့်သင့်မဖြစ်သေးပေမဲ့2020ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်ရှင်။ American နိုင်ငံသားဝန်ကြီး Mike Pompeo ဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံ New Delhi မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခရီးစဉ်မှာဒေတာရင်းတရုတ်ရဲ့ချင်းချောင်းမှုတွေပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပေါမ်ပီယိုကပြောထားတာပါ။ဒီနှစ်တာခရီးစဉ်မှာကာကွယ်ရေးဝန်ကြီး Mark Esper လည်းအတူလိုက်ပါလာပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကအိန္ဒိယနဲ့တရုတ်နယ်စပ်နှစ်ဖက်တစ်ဖွဲ့ကြီးချလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေရှိခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးပေါမ်ပီယိုကအစီအမံအရာရှိတွေနဲ့ဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်။ဆောင်းလင်းကာလာဟိမဝန္တာတောင်တန်းမှာရေအီးခဲတဲ့ရာသီဥတုရှိတာကြောင့်အိန္ဒိယကအမေရိကန်ကနေရသည့်ဥတုတံခံနိုင်တဲ့စစ်ပစ္စည်းကိရိယာတွေကိုရယူဖို့ညွှန်လင့်နေပါတယ်။ဒါပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနှစ်နိုင်ငံအကြားဒေသပထဝီဝင်ဆိုင်ရာထောက်လှမ်းရေးအချက်အလက်တွေဖလှယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်နေမယ်လို့လည်းညွှန်လင့်ရပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper အနေနဲ့လည်းနှစ်နိုင်ငံစစ်တပ်အကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိပါတယ်။ဒီထဲနည်းပညာဖလှယ်ရေးပူးရဲစီရေးလေ့ကျင့်မှုနဲ့လက်နက်ရောင်းချရေးကိစ္စတွေပါဝင်နိုင်ပြီး American လို့ F-18 တိုက်လေယာဉ်တွေရောင်းချရေးကိစ္စပါပါဝင်လာပွဲရာရှိပါတယ်ဝန်ကြီးပေါမ်ပီယိုဟာအိန္ဒိယနိုင်ငံပြည်ရင်အိန္ဒိယသမုတ်တရားရဲ့ပြည်내ရေချောင်းရအချက်အချာကြားတဲ့တီရီလင်ကာမော်ဒက်ဖ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်အမေရိကန်တရားရင်ကျူတရားသူကြီးဖြစ်ခန့်အဖို့ရွေးချယ်ထားသူအီမီကွန်နီဘာရက်ကိုအမေရိကန်အထက်လွှတ်တော်စီနေဂါဒီကနေ့တင်းလာနေနောက်ပိုင်းမှာတရားဝင်မဲခွဲအတည်ပြုလိမ့်မယ်လို့ခန့်မှန်းရပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးပြုထားသူဘယ်ရက်ကိုသာအတည်ပြုခန့်အပ်လိုက်မယ်ဆိုရင်အမေရိကန်တရားရုံးချုပ်မှရှေးယူဆန်ကွန်ဆာဗေးတစ်တရားသူကြီး6ဦး Liberal တရားသူကြီး3ဦးနဲ့ Conservative တို့ဘက်ကတိတိတသားအသာစီးရသွားမှာဖြစ်ပါတယ်။ Democrat တွေကဘယ်ရက်ကိုခန့်အပ်ရေးပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။သမ္မတရွေးကောက်ပွဲနေ့ကနေချိန်မှတရားရုံးချုပ်တရားသူကြီးအစိုးပြုရဲ့ကိစ္စကိုအနိုင်ရမယ်သမ္မတကိုသာလွှဲရထားတဲ့ကြောင့် Democrat တွေကတောင်းဆိုနေတာဖြစ်ပါတယ်။ဘယ်ရက်ကိုအတည်ပြုခန့်အပ်ရေးအချိန်ကျန်ကြအောင် Democrat တွေကဖီလီပါစတာလို့ခေါ်တဲ့အချိန်ဆွဲမိန့်ခွန်းပြောကြတဲ့နီလန်အသုံးပြုနိုင်အောင်လဲစီနစ်က52မဲ48မဲနဲ့တင်းနေဦးနေနေကမဲခွဲဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့အတည်ပြုခန့်အပ်ရေးမဖြစ်မြောက်နိုင်အောင်စီနစ်မှာဒီမိုကရက်တွေမရက်မနာတိုက်ပွဲဝင်သွားမယ်လို့ပြောပါတယ်ရှင်လေးဘက်ကြတိုက်ပွဲတွေဖြစ်ပွားနေတဲ့နာဂိုနိုကာရာဘတ်ဒေသမှာအပြည့်ခရက်ဆဲရီတတိယအကြိမ်ကျူးပန်းမှုလည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အမေရိကန်ကဂျာဝင်ဆောင်ရွက်ပေးတဲ့အပြည့်ခရက်ဆဲရီသဘောတူညီချက်တနင်္လာနေ့မနေ့၈နာရီမှာအသက်ဝင်ပြီးတော့တိတ်မကြခင်မှာပဲအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံတို့အကြားသဘောတူညီချက်ချိုးဖောက်ချောင်တနိုင်ငံနဲ့တနိုင်ငံအပြည့်အလံဆွဆွေပြောဆိုခဲ့ကြတာပါ။အာမေးနီးယားတပ်ဖွဲ့တွေကတာတာနဲ့လာချင်းဒေသကကြီးရွာတွေကိုအမြောက်နဲ့ပစ်ခတ်တယ်လို့အဇာဘိုင်ဂျန်နိုင်ငံသားကြီးဝန်ကြီးဌာနကဆွဆွဲပြီးအပြည့်ခန့်ရဲစဲရေးကိုအကြီးအကျယ်ချိုးဖောက်လိုက်တာလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အလားတူပဲအဇာဘိုင်ဂျန်တပ်ဖွဲ့တွေကနှစ်ဖက်တပ်တွေရင်ဆိုင်နေကြတဲ့နေရာတွေမှာအမြောက်တွေနဲ့ပစ်ခတ်ပြီးအပြည့်ရဲ့ရေးသဘောတူညီချက်ကိုအကြီးအကျယ်ချိုးဖောက်ခဲ့တယ်လို့အာမေးနီးယားကကွယ်ရေးဌာနကလည်းပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာန အဇာဘိုင်ဂျန်နဲ့အာမေးနီးယားအစိုးရတွေကလူသားချင်းစာနာမှုအပြစ်ရည်သဘောတူညီချက်ပူးတဲ့ကြီးညာခဲ့တာပါ American နိုင်ငံရေးဝန်ကြီး Mike Pompeo ကလည်းတနင်္ဂနွေနေ့ကအာမေးနီးယားနဲ့အစိုးရဘိုင်ဂျန်နိုင်ငံရေးဝန်ကြီးတွေအကြားထဲထဲဝင်ဝင်ညှိနှိုင်းဆွေးနွေးနိုင်အောင် American လူသားချောင်းဝင်ဆောင်ရွက်ပေးခဲ့ကြောင်းနဲ့သူတို့နှစ်ဦးအနေနဲ့အပြစ်ရည်သဘောတူညီချက်ကိုလိုက်နာအကောင်အထည်ဖော်ဖို့ခရီးပြုခဲ့ကြောင်းတွစ်တာမှာရေးသားခဲ့ပါတယ်ရှင်
VOA American တန် ညပိုင် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ ဒိုင်းတိုမီတာ 19 kHz 1553 ညဒိုင်းတိုမီတာ 25 kHz 7783 ညဒိုင်းတိုမီတာ 32 kHz 9335 နဲ့ပထမနာရီဘက်မှာ ဒိုင်းတိုမီတာ 190 kHz 1505 တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
VOA American တန်ရဲ့တင်းလာနေညာပဲထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါ အစိုးရစံချိန်ရေးစံတာပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွှတ်တော်အထူးအစည်းအဝေးတရမှာ ဝင်ကြီးချုပ် ပရာယုတ် ချန်ဟိုချာ နှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ် ဝင်ကြီးချုပ်ဟာတိုင်းပြည်ရဲ့အနောက်အတားတစ်ခုလိုဖြစ်နေတာကြောင့်ဝင်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အားလုံးအဆင်ပြေသွားလိမ့်မယ်လို့အတိုက်ခံဖွေထိုင်းပါတီရဲ့ခေါင်းဆောင်ဆန်ဖွန်အမွန်ဘီဘက်ကလွှတ်တော်မှာတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာចောင်းသားတွေနဲ့တခြားဆန္ဒပြသူတွေကဝင်ကြီးချုပ်ရာထူးကနှုတ်ထွက်ပေးဖို့နေတိုင်းနီးပါးလမ်းပေါ်ထွက်ပြီးဒီမိုကရေစီရေး
932ဦးအနည်းတက်ရောက်ဖို့လက်မှတ်ထိုးခဲ့သူ450ပဲရှိခဲ့ပါတယ်။ဘန်ကောက်နဲ့တခြားမြို့ကြီးတွေကကျောင်းသားတွေဦးဆောင်တဲ့စင်တာပြပွဲတွေမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာရာထူးကနှုတ်ထွက်ပေးဖို့ပိုပြီးတော့ဒီမိုကရေစီရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့နဲ့ပိုပြီးတာဝန်ယူမှုရှိတဲ့ဘရင်စနစ်ဖြစ်လာစေမဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားပါတယ်။မဲပေးဆုံးဖြတ်ခွင့်မရှိတဲ့လွှတ်တော်အစည်းအဝေးကို၂ရက်ကြာကျင်းပမယ်လို့ယူဆရပါတယ်။စာချုပ်စာနာပြသူတွေကတော့အစိုးရရဲ့လုပ်ရက်တွေဟာမယိုသားဘူးလို့ကြေညာပြီးလွှတ်တော်အစည်းအဝေးတွေအပေါ်ယုံကြည်မှုမရှိပါဘူး။ဝန်ကြီးချုပ်ပရာယုတ်အစိုးရဖွဲ့ကတင်ပြတဲ့အကြောင်းအရာတွေဟာစာနာပြသူတွေတောင်းဆိုချက်တွေပေါ်ဆွေးနွေးကြဖို့မဟုတ်ဘဲစန့်ကျင်ကံကွက်မှုတွေနဲ့ပတ်သက်လို့အဝေးပိုင်းခံနေရတာတွေအပေါ်အရေးယူဆောင်ရွက်မှုရှိကြောင်းဟန်ဆောင်ဖုံးကွယ်ကြဖို့ဖြစ်တယ်လို့စန္ဒပြသူတွေကပြောနေကြတာပါမလေးရှားနိုင်ငံအတွင်းကိုဗစ် -19 ကာယရောဂါပိုင်းနဲ့ပတ်သက်လို့အရေးပေါ်အခြေအနေကြေညာပေးဖို့ဝန်ကြီးချုပ်မူဟစ်ဒင်ရာဆင်းရဲ့တောင်းဆိုချက်ကိုဘယင်အယ်ဆူဒန်အဗ်ဒူလာကပေးချခဲ့ပါတယ်တိုင်းပြည်တွင်အရေးပေါ်အခြေအနေကြေညာဖို့မလိုအပ်သေးဘူးလို့ဘယင်အဗ်ဒူလာကဆုံးဖြတ်ကြောင်းတနင်္ဂနွေနေ့မှာနန်းတော်ကကြေညာချက်ထုတ်ပြန်ခဲ့တာပါဒီကြေညာချက်မှာဘယင်မြင့်မြတ်အနေနဲ့ဝန်ကြီးချုပ်မူဟစ်ဒင်ရဲ့ကတ်ယောဂါပေပေါ်ကင်တွယ်ဆောင်ရွက်ပုံတွေကိုအားရကြေညာကြောင်းဖော်ပြထားပြီးနိုင်ငံရေးသမားအားလုံးကိုလည်းအစိုးရဖွဲ့ရဲ့အုပ်ချုပ်ရေးကိုအကြီးအကျယ်ထိခိုက်လာစေနိုင်တဲ့လှုံ့ဆော်မှုမှန်သမျှကိုရပ်တန့်ကြဖို့တိုက်တွန်းထားပါတယ်ဝန်ကြီးချုပ်မူဟစ်ဒင်ရဲ့တောင်းဆိုချက်ကိုဘယင်ကအတည်ပြုခဲ့မယ်ဆိုရင်အစိုးရအသုံးစရိတ်တင်ပြဖို့ရှိတဲ့လွှတ်တော်ကိုယာယီဆိုင်ငံ့ထားနိုင်မှာပါဒီအသုံးစရိတ်စင်းကိုသာလွှတ်တော်ကအတည်ပြုမပေးရင်မူဟစ်ဒင်အစိုးရအဖွဲ့ပေါ်မှာအယုံကြည်မရှိတဲ့သဘောမျိုးဖြစ်လာပြီးအထွေထွေရွေးကောက်ပွဲကျင်းပပေးဖို့ဖိအားကိုဝန်ကြီးချုပ်မူဟစ်ဒင်ကျင်းဆိုင်ရနိုင်ပါတယ်ဖိလစ်ပိုင်နိုင်ငံအတွင်းအလှည့်အမြန်ရွေးရှားဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းမိုလာဗီကြောင့်နိုင်ငံတောင်ပိုင်းခရိုင်အတွင်းကထောင်ထဲချတဲ့ရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။မုန်တိုင်းသိမ်းတဲ့ရွာတွေမှာရေဖုံးလွှမ်းသွားပြီးခေါင်းမိုးတွေလန်ထွက်သွားတာသစ်ပင်တွေနဲ့ဓာတ်တိုင်တွေလဲကျကုန်တာတွေကြောင့်မြို့ပေါင်းတော်များများမှလည်းရက်စစ်မီတွေပြတ်တောက်ကုန်ပါတယ်။တိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူစီးရင်ထွက်ပေါ်မလာသေးပေမဲ့အ ਨੇ ဆုံးတစ်ယောက်ပျောက်ဆုံးနေပြီးရွက်လီညစ်လို့ပျောက်နေတဲ့ခုနှစ်ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်တိုင်ဖုန်းမုန်တိုင်းဟာတနအီကို89မိုင်နှုန်းနဲ့တိုက်ခတ်ခဲ့ပြီးမလေးရှားနိုင်ငံကနေတောင်တရုတ်ပင်လယ်ပြင်ဘက်ကိုပြန်ထွက်သွားတော့မယ်လို့အစိုးရရဲ့မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။အ ਨੇ ဆုံးရွာသား2000ခွဲလောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရပြီး2000လောက်ကကျောင်းတွေနဲ့အစိုးရအဆောက်အဦတွေမှာခိုလုံနေကြရတဲ့အကြောင်းအရက်ဖက်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ ဥရောပနဲ့အမေရိကန်ပြည်ထောင်စုတလွာကိုဗစ်-19ကပ်ရောဂါကူးစက်ပြန့်နှံ့မှုနှုန်းပြန်ပြီးအရှိန်မြင့်လာနေတာကြောင့်ယင်းနည်းမြောက်နှံသူတွေအတွက်ဝေခွဲမရဖြစ်နေချိန်မှာတနင်္လာနေ့ရဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းအမျိုးမျိုးကွဲပြားနေပါတယ်။ဂျပန်နိုင်ငံရဲ့နီကီအညွှန်းကိန်းဟာဒီကနေ့28မှ30သွားခဲ့ပေမဲ့ရာဂိုင်းနှုန်းအပြင်တော့ကျဆင်းသွားတာမရှိပါဘူး။အော်စတြေးလျနိုင်ငံရဲ့ Korea ရဲ့ KOSPI အညွှန်းကိန်းမှာတော့ 3.9 အထိကျဆင်းသွားပါတယ်။ Hong Kong ရဲ့ Hansen အညွှန်းကိန်းက 3.5 ရာခိုင်နှုန်းမြင့်တက်ခဲ့ပြီး Taiwan က TSEC အညွှန်းကိန်းကလည်း 10 မှတ်တက်ခဲ့ပေမဲ့ ရာခိုင်နှုန်းတော့ပြောင်းသွားတာမရှိပါဘူး။ ညနေ2:08ကကွန်ပိုစစ်အညွှန်းကိန်း 3.3 ရာခိုင်နှုန်းကျဆင်းခဲ့ပြီးအိန္ဒိယမွန်ဘိုင်းရဲ့ဆန်ဆက်အညွှန်းကိန်းကလည်း 1 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ရွှေရောင်းဈေးကအမေရိကန်ဒေါ်လာ 1,168.3 ရာခိုင်နှုန်းရောက်ကြခဲ့ပြီး American ရဲ့ အဓိက အစုရှယ်ယာ ကုမ္ပဏီကြီး 3 ခုရဲ့ ကြိုတင် ရောင်းဝယ်တဲ့ ဈေးွက်လည်း ဇက်တိုက် အရှုံးပြနေပါတယ်ရှင်။ VOA American တိုင်းရဲ့ တင်းလာနေညပိုင်း ထိတ်တန့်ရောက် သတင်းတွေကို နားဆင်ကြရတာ ဖြစ်ပါတယ်။ အခုဆက်ပြီး မြန်မာပြည်ဆိုင်ရာ သတင်းလွှာတွေနဲ့ သတင်းပတ်စင်ကန်တာတွေကို နားဆင်နိုင်ကြပါပြီရှင်။
ကမ္ဘာမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံကကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကန့်ကွက်ချက်ကိုမြန်မာနိုင်ငံကလက်ခံလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။ကိုဗစ်ကရောဂါကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူဖို့အိန္ဒိယနိုင်ငံကြားရေးအတွင်းဝင်ရဲ့မကြသေးခင်ကမြန်မာပြည်ခီးစဉ်အတွင်းကန့်ကွက်ချက်ကိုမ ဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်ကိုက VOA ကိုပြောပါတယ
်။ကျွန်တော်တို့ဘက်ကအဆိုရတော့ joint protection ပေါ့နော်ပုံလူတွေထုတ်ထုတ်ဖို့ပေါ့လေ။အဲ့ဒီဟာနဲ့ပူပေါင်းဆောင်ရွက်မယ်ဆိုပြီးတော့သူတို့ရဲ့ proposal ပေါ့လေကျွန်တော်ပြန်ကြားထားပါတယ်။ဒီစိတ်ကတော့သူတို့နဲ့ trial ပေါ့နော်စမ်းသပ်ပြီးတော့ဟိုတုံနေတယ်။အဲ့တော့ကျွန်တော် joint protection ထုတ်ဖို့ဆိုပြီးတော့စိတ်ဝင်စားတယ်ဆိုပြီးတော့ကျွန်တော်တို့အဆိုရတော့သူတို့ဘက်ကိုပြန်ကြားထားတော့ကျွန်တော်တို့နိုင်ငံသားရေးဘက်ကတော့ coordinate လုပ်ပေးပြီးပေါ့နော်။
အင်ဂျီယာနိုင်ငံသားရေးအတွင်းဝင်ဟာ့ရှ်ရှင်လာရဲ့အော်တိုဘား9ရက်မြန်မာနိုင်ငံခီးစဉ်မှာကိုဗစ်ကာဝယ်ဆေးထုတ်လုပ်ဖြန့်ဖြူးရမှာပူပေါင်းပါဝင်ဖို့ကန့်လန့်ခဲ့သလိုကိုဗစ်ရောဂါကုသရာမှာလက်ရှိအသုံးပြုနေတဲ့ Random Silver ထိုးဆေးအလုံး3000ကိုလည်းနိုင်ငံတော်အတိုင်းအမံဒေါ်ဆန်းစုကြည်ကပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကာဝယ်ရေးအတွက်အမေရိကန်ဒေါ်လာ1000ကိုလည်းအင်ဂျီယာအစိုးရကကူညီထားပါတယ်။ကိုဗစ်ကာဝယ်ဆေးကိုနိုင်ငံတော်တော်များများမှာနောက်ဆုံးအဆင့်အနေနဲ့စားသတ်နေရပြီးရှိပေမဲ့လည်းတရားဝင်အသိမှတ်ပြုထုတ်လုပ်သုံးစွဲရဲ့အဆင့်ကိုတော့မရောက်သေးပါဘူး။ကိုဗစ်ကာဝယ်ဆေးထုတ်လုပ်ရေးပူးပေါင်းဆောင်ရွက်မယ့်အစီအစဉ်အတွက်နှစ်နိုင်ငံတောင်ရှိသူတွေပြီးခဲ့တဲ့အပတ်ကအွန်လိုင်းမှာပထမဆုံးအကြိမ်တွေ့ခဲ့ပြီးပူးကျွေးထုတ်လုပ်ရေးနဲ့ဖြန့်ဖြူးရေးအလားအလာတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာကိုဗစ်ကာယောဂါကြောင့်သေဆုံးသူ3,000ကျော်ကူးစက်ခံရသူ9,800ကျော်ရှိနေသလိုမြန်မာနိုင်ငံမှာတော့သေဆုံးသူ1,000ကျော်ကူးစက်ခံရသူ4,000ကျော်ရှိနေပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ချက်ပါ VOA အတွက်သတင်းပေးပို့လိုက်တာပ
ါကိုဗစ်ကာယောဂါကြောင့်နေရာချိန်မှာပဲကွန်ထရောလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တာကြောင့်ယောဂကုသမအန္တရာယ်ကိုကာကွယ်နိုင်အောင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ကဲ့ယောဂါကြောင့်အိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ကျန်းမာရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့ကုန်ကျန်းယူကုန်ချောပေးလက်ခလာစာလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်နိုင်ကြောင်းကျန်းမာရေးဝန်ကြီးဌာနကခွင့်ပြုလိုက်ပေမဲ့ယောဂကုသမှုတွေမဖြစ်အောင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါ။ယောဂါကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်တခြားဒေသတွေမှာပါကုန်ကျန်းယူကုန်ချောပေးလက်ခလက်စားလုပ်ငန်း CNB ဝန်တန်းတွေအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ခွင့်ပြုလိုက်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကပဲကြေညာခဲ့တာပါ။ဒါပေမဲ့လည်းကဲ့ယောဂါကုသမှုအန္တရာယ်ရှိနေဆဲဖြစ်တာကြောင့်လုပ်ငန်းခွင်မှာကျန်းမာရေးစစ်ဆေးနိုင်တဲ့ဆရာဝန်တွေထားရှိပြီးပုံမှန်စစ်ဆေးတည်တယ်လို့လည်းပြည်နာကုသခန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။
Sigan Mono, Siawe, Kuba Siawe, Yabai, Tavu, when I yell you, Yaya, Yaya, Naya, China, you know, Nedo Siawa, Yellow, Tavu, the best thing is doing it.
အဲဒီအနေနဲ့တော့ဘောနော်ဆားမယ်ဆိုရင်အဲဒီဆောင်ကသာကြည့်မယ်ဆန္ဒလူသာကြည့်တာကြည့်မယ်ကိုဗစ်တန်ရလူသာပုံပုံစုံဖြတ်မယ်ဘောနော်ဆုံးဖြတ်ပြီးတော့ကြည့်ဟုတ်တယ်ဆိုတာတကယ်တို့ရတာလေးတွေလည်းလုပ်လို့ရအောင်ဘောနော်ကိုဗစ်-19ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစည်းအဝေးကော်မတီကလည်းတိလထဲမှာပဲကျန်းမာရေးအစီအသတ်မှတ်ချက်နဲ့ကိုင်းညီတဲ့
အဲ့လိုတမအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့အယ်အက်ဂျီအိုအငင်းပွားမှုဖြစ်ရှင်ရဲ့တာဝန်ခံတော်ခခကတော့လုပ်ငန်းတွေပြန်ဖွဲ့ဖို့တာဝန်ရှိသူတွေဘက်ကပြင်ဆင်မှုတွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်ဒီအစိုးရအဖွဲ့အနေနဲ့လည်းဒီလိုဆက်ရုံလုပ်ရုံတွေပြေဖို့ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုအားတက်တဲ့ရောင်းနေပေါ့နော်ချိုးတင်စီမံပြီးတော့ချိုးတင်ဆောင်ရွက်တဲ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ပြန်ပြီးဖို့လိုပါတယ်ရှင်
။ကွန်ဝေကက်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တဲ့အတွက်လူအများနဲ့လုပ်ကိုင်တဲ့လုပ်ငန်းခွင်တွေမှာကူးစက်မှုတွေကြုံရမှာကိုလည်းအလုပ်သမားရေလှုပ်ရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေပါတယ်။ကျန်းနာကူစေခံတာဝန်ခံတောက်တာကျော်မင်းထွန်းကတော့လုပ်ငန်းခွင်မှာသွာလာလှုပ်ရှားမှုတွေကိုသတိထားဖို့လိုတယ်လို့ပြောပါတယ်
။ကျွန်တော်စိတ်ရောအလုပ်ရောကတော့ဒီကအခုပြန်လဲပတ်နေပြီပေါ့နော်။ပြန်ပတ်နေပြီဆိုတော့အခုကအထူးသဖြင့်ဒီကဖြန်းနာမှုကိုရှိအောင်ဒီကကြိုးစားရတယ်။အဲမှာတယောက်ကဖြန်းရင်အဲမှာစိတ်ရောအလုပ်ရောကဒီကပြဿနာလူကအများကြီးလည်းလုပ်လို့ပါတယ်။လုပ်လို့ကတော့တယောက်က positive ဟိုဖြတ်သွားခဲ့ရင်အဲမှာအကုန်လုံးကူးစက်နိုင်ခြင်းရှိတယ်ပေါ့နော်။ဒီကဆောင်းရဆောင်းရအနေနဲ့ကတော့ဖြစ်လာတက်လာတော့အပြင်မဆက်ဘူးနော်။စိတ်ရောဝင်အပြင်ပြင်မဆက်ဘူးနဲ့အဲ့ဒီထဲမှာပဲနေပြီးတော့လုံးလုံးနိုင်တော့ပိုးစစ်ပြနိုင်တယ်ပေါ့နော်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရကသေဆုံးသူ1000ခန့်နဲ့ကူးစက်သူ1000ခန့်အထိရှိလာနေပေမဲ့လည်းစီးပွားရေးအရထိခိုက်မှုတွေကြီးမားနိုင်တာကြောင့်လုပ်ငန်းတွေပြန်ဖွင့်ဖို့လိုအပ်တယ်ဆိုပြီးတော့လည်းတာဝန်ရှိသူတွေပြောဆိုနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ကျန်တဲ့ review season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်355ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ကိုဗစ်ကပ်ရောဂါကာလအတွင်းမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးဖို့အခက်အခဲရှိသူတွေကြိုတင်မဲပေးနိုင်အောင်ပြင်ဆင်ထားတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတာကြောင့်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအပါဝင်နိုင်ငံအဝန်းမှာကြိုတင်ဆန္ဒမဲပေးနိုင်အောင်စီစဉ်နေတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ကြိုတင်မဲတွေကိုတော့လာမယ့်ကြာသပတေးနေ့ကစလို့ရွေးကောက်ပွဲမတိုင်ခင်တရက်အလိုနိုဝင်ဘာ9ရက်နေ့အထိခွင့်ပြုသွားမှာဖြစ်တယ်လို့လည်းကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ကပ်ရောဂါကြောင့်အိမ်မှာပဲကြိုတင်မဲပေးခွင့်ပြုထားတဲ့အသက်60နဲ့အထက်သက်ကြီးပိုင်းတွေနာမကျန်းသူတွေအပြင်ကိုဗစ်တန်တရားနဲ့ကွာရန်တင်းဝင်နေရသူတွေခန့်မှန်းခြေ2000ဝန်းကျင်လောက်ကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြိုတင်မဲတွေကောက်ယူဖို့စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းတောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းမိုင်ကပြောပါတယ်
။ကျွန်တော်တို့က CL Home Unit တွေဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်အိတ်တိုင်းအရောက်အိတ်တိုင်းရောက်ကျွန်တော်တို့ကတောက်ရောက်ပြီးတော့ကောက်ခံရပါလိမ့်။အဲဒီမှာရကြည်တွေနဲ့အစုဖွဲ့တွေစုဖွဲ့မယ်စုဖွဲ့ပြီးတော့လည်းတို့ဟိုကျင်းညာထားတဲ့ရန်နေပေါ့ဗျာ။နော်ဇော်ရီပေါ့နော်။အဲ့ဒီကိုကျွန်တော်တို့ကိုတိုင်းကိုကြတော့ပြီးကောက်ပါပါ။ကျွန်တော်တို့60ကျော် ရဲ့နောက်တစ်ခါပေါ့နာမကျန်းသူတွေပေါ့နော်ကျွန်တော်တို့အဲ့ဒီမှာတစ်ခါတည်းကျွန်တော်တို့ပေါက်ပါပါအနည်းဆုံး5ယောက်ပေါ့နော်အဲအနည်းဆုံး5ယောက်ရှိတယ်အုပ်စုအဖွဲ့နဲ့ကျွန်တော်တို့ဒီလိုထားရတယ်နော်ဒီနေ့တွင်လည်းကျွန်တော်သွားပြီးတော့ကောက်ပါမှာပ
ါကက်ရောကကူဆတ်မှုရှိမရှိစောင့်ကြည့်စစ်ဆေးခံနေရသူတွေကြိုတင်မဲ့ကောက်ယူရမှာတော့ကျန်းမာရေးဝန်ထမ်းတွေပါအကူအညီပေးဖို့အစီအစဉ်ထားတယ်လို့လည်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းလိုင်ကပြောပါတယ
်အဲကွန်ဆင်းစင်တာတွေကြတော့ကျွန်တော်တို့အဲအခုခွေအများကြီးတော့မသွားဘူးပေါ့ဗျာကျွန်တော်ကော်မရှင်ဖွဲ့ဝင်တစ်ယောက်နော်ကော်မရှင်ဖွဲ့ဝင်တစ်ယောက်ကနေပြီးတော့သမတ်တာတဲ့စင်တာတွေသွားပြီးတော့အဲကျွန်တော်တို့အဲမဲပေးဖို့ဒါတမဲ့ဒီကိုဆန္ဒရှိမရှိကြောအရင်မြင်တယ်လေ။ဒါပြီးတော့ဆန္ဒရှိတယ်ဆိုလို့ရှိရင်တော့အဲ့ဒီမှာကျွန်တော်တို့ကတော့အဲ့ဒီကျွတ်တင်လဲဆိုထုတ်ပြလိုက်မယ်။ဒါပေမဲ့အဲ့ဒီကျွတ်တင်တာတွေရဲ့ကျမ်းမာရေးတောင်းရှိတဲ့ဒီကနေတစ်ချက်တော့သူတို့အဲ့ဒါဆောင်ရွက်ပေးရမှာပါ။ဆန္ဒရှိတဲ့ဒီကိုဒီပေးပါဆိုလို့ရှိရင်ကျမ်းမာရေးတောင်းရှိတဲ့ဒီကနေပေးပြီးနဲ့နော်ဒါပေးလိုက်ပြီးတော့အဆင်ပြေပြီလားဒီလိုဆိုရင်အဲ့ဒီကိုဆန္ဒမဲတဲ့နော်အဲ့တဲ့ကိုပြန်ချက်အဲ့တော့ဘောနီရောပိတ်ပြီးတော့ကျွန်တော်တို့အဖွဲ့တွေကွန်ဆူအဖွဲ့တွေပြန်ပြီးပေါ့နော်။ရကန်ဆောင်ရွက်ပြီးရမှာဒါချမ်းမာကြီးတာဝန်ခံတွေပေါ့နော်
။ပဲခူးတိုင်းဒေသကြီးမှာလည်းရွေးကောက်ပွဲနေကြရင်မဲပေးဖို့အခက်အခဲရှိတဲ့ဝန်ထမ်းတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေဒီတစ်ပတ်ကစမဲပေးခွင့်ရကြမှာပါ။ပဲခူးတိုင်းအတွင်းကြိုတင်မဲပေးဖို့ပြင်ဆင်နေတဲ့အခြေအနေကိုတော့တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်မြင့်ကအခုလိုပြောပါရယ်
။29ရက်နေ့ကစပြီးကျွန်တော်ကြိုတင်ဆန္ဒမဲတွေရရင်သူကဒီ stay at home data ကအကုန်လုံးအသက်60ကျော်တဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကချုပ်တင်ကဏ္ဍမဲ့နေမှာပဲပြီးခိုင်းတာဖြစ်ပါတယ်
။ဟုတ်ကဲ့
။ဒါမှမဟုတ်သူတို့ကျတော့ကျွန်တော်29နေစပြီးတော့ဆောင်ရမှာဖြစ်ပါတယ်။ဒီအဲ့ဒီရွေးကောက်ပွဲလုပ်တဲ့နေမှာမအားလက်တဲ့ဟိုဌာနဆိုင်ရာရှိမယ်။နောက်တစ်ခါရွေးကောက်ပွဲလုပ်တဲ့နေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကဟိုတာဝန်ထမ်းဆောင်ရမယ့်လူတွေရှိဒီပုဂ္ဂိုလ်တွေဆိုရင်ခုကျွန်တော်29ရက်10လ2020ရနေပြီးတော့နိုင်နေတဲ့ဒီကနေ့မှပြပိုင်နေရှိပါတော့တာမန်ခုနလိုခီးသွားလာလို့ရှိတဲ့အရသားတွေအနေနဲ့ကတော့ကျွန်တော်တို့ဝင်းနေ6ရက်9ရက်2ရက်ပေါ့အဲဒါသွားပြီးတော့ကျွန်တော်ဒီနေ့ခုနမှပြရမှာဖြစ်ပါတယ်ဒါရက်ွက်ကြော်ပြီးရက်ွက်ဝယ်ဖုန်ရှင်ပေါ်ပေါ်ရင်းမှာဒီနေ့ခုနမှပြရမှာဖြစ်ပါတယ်
တီထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးတဲ့လုပ်ငန်းစဉ်တွေကိုကိုဗစ်ကပ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းစဉ်တွေနဲ့အညီဖြစ်စေဖို့ဆောင်ရွက်နေတယ်လို့မနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။မဲဆနရှင်တွေအနေနဲ့လည်းကပ်ရောဂါကာလမှာနှာခေါင်းစီးတက်တာ၊တဦးနဲ့တဦးသတ်မှတ်အကွာအဝေးအတိုင်းခက်ခွာခွာနေတာစတာတွေအပါအဝင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီရေးသိမ်းမှန်နေစေရခိုင်ပြည်နယ်ရေတိတ်တာမြို့နယ်မှာသမရုံနဲ့ရခိုင်လက်နက်ကန်ရေးအဖွဲ့တို့ကြားဒီကနေ့မနေ့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါမကြသေးခင်ကစလို့မြန်မာစစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရေတိတ်တာမြို့နယ်မှာဒီနေ့မှလည်းတိုက်ပွဲဆက်စပ်ဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေနဲ့အေအေအဖွဲ့ကပြောပါရယ်။ရေတိတ်တာမြို့နယ်ထဲအဖက်နန်းရွာတောင်ကျော်လမ်းနဲ့ကြောက်ပန်တုကျေးရွာနားမှာဒီကနေ့အစောပိုင်းကတိုက်ပွဲ300ထက်မနည်းဖြစ်ပွားခဲ့တယ်လို့ CDB ကြေးရွာသားဦးကျော်မင်းကပြောပါတယ
်။မနေ့ကခဏနာရီလောက်တည်းကဖြစ်တာ။ကျောက်ပန်းတို့ကဇေဒီကြီးလမ်းရှိတယ်မလား။မြေကြီးတောင်ဖြတ်ပြီးထောက်ထားတဲ့လမ်းလေ။ကျောက်ပန်းတို့ဖက်ကနေပြီးအစ်တစ်ဘက်ကိုဝင်လာတဲ့ဦးကျော်မင်းအဲ့ဒီမှာတနေရာဖြစ်တယ်။ကျောက်ပန်းတို့ဖက်ကနေဝင်လာတဲ့တက်ကစစ်ကြောင်တော့ဟောပေါ့။ထုံကိုပြီးထိုက်တာပေါ့။နောက်ပြီးအဲ့ဒီတောင်ကျိုးထဲမှာရှိတဲ့တက်ကနေရာကြီးဆိုတဲ့နေရာမှာတခါအဲ့တနေရာဖြစ်တယ်ဒီဒီစီရီကျန်တောင်ကအရှင်းမှာအနေချောင်းဆောင်ခန်းအကြီးကြီးတစ်ခုရှိတယ်အဲ့ဒီတနေရာရဲ့300ရာဖြစ်တာပေါ့
စိုက်ပွဲတွေဖြစ်ပွားတဲ့နေရာဟာရွာတွေနဲ့အလှမ်းဝေးနေတာကြောင့်ရွာသားတွေထိခိုက်တန်ရာရတာမရှိဘူးလို့လည်းပြောပါတယ်ကျေသိတော်မြို့နယ်အထက်နန်းရွာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့အေးရခိုင်လက်နက်ကန်ဖွဲ့ပြောခွင့်ရခိုင်သုခကခုလိုပြောပါတယ်
ဒီနေ့ဒီအော်တိုဘလ26ရက်ဒီမနေ့9နာရီ28မိနစ်မှာဟိုရသေးတော်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီအနောက်ဘက်ပေါ့နော်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီနေ့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာပေါ့နော်ဒီရသေးတော်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီမြောက်ဘက်ဒီမီတာ300လောက်အပေါ်မှာလည်းပဲနောက်တစ်ကြိမ်တိုက်ပွဲထားပြီးတော့ဖြစ်တာရှိတယ်။ဒီမနေ့7နာရီ50မိနစ်လောက်မှာပေါ့
ဒီကနေ့မှလည်းချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးထိခိုက်မှု ကိုရောမသိရှိသေးဘူးလို့ခိုင်ဒုက္ခကဆိုပါတယ်ရတိတောင်မြို့နယ်ကတိုက်ပွဲတွေတွင်မြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့ကြောင်းအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တရားသိမပြုနိုင်သေးသလိုရတိတောင်နယ်ပလက်ဝါမြို့နယ်ကတိုက်ပွဲအခြေအနေကိုသိရှိဖို့မြန်မာစစ်သားပြောခွင့်ရသူကိုဆက်တွယ်ဆက်ပေးမယ်မရခဲ့ပါဘူး ဒီကနေ့မှလည်းရတိတောင်မြို့နယ်ထဲဒီရခိုင်လက်နက်ကန်ဖွဲ့နေရာယူထားတဲ့အောင်တာစီဂုံးဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အောင်တာစီဘက်မှာတော့လက်နက်ကြီးနဲ့ဒီတော့ကနေလက်ပြစ်တာထိသေးပါနေပြစ်တာအဲ့ဒါတော့နေကြရှိတယ်ဒီနေ့လည်းပြစ်ပြီးပြစ်နေတော့ပဲ။ရခိုင်ပြည်နယ်ကလက်နက်ကန်ပြစ်ခတ်တွေပါဝင်နိုင်ငံဝန်ကတိုက်ပွ များကျွန်တော်နိုင်ကွန်းအိမ် QA အတွက်သတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲကြီးစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအတိအကျကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ဒီရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံစာနဲ့ DVD ရုပ်တံကချုပ်နေသေးတဲ့အပြင် UAE Internet Website စာမျက်နှာ burmese.uae.news.com နဲ့ UAE မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ COVID-19 ရောဂါချင်းချုပ်ရေးကြောင့်ရန်နာထားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ရီမြို့ကြားကုန်သွယ်မှုတွေဒီကနေ့ပြန်ဆောက်ခဲ့ပေမဲ့အခက်အခဲတွေရှိနေသေးဖြစ်ကြောင်းပြောပြပါမယ်။ကျမကမအေးပါပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြော့ပြန်ကူးစက်မှုတွေကြုံရပြီးတဲ့နောက်ထိုင်းနိုင်ငံနဲ့နေဆက်ကုန်သွယ်မှုတွေကိုပိတ်ထားတာသတင်းတစ်ပတ်ကျော်ကြာပြီးတဲ့နောက်ဒီကနေ့ပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေရှိနေသေးဖြစ်တာကြောင့်နှစ်နိုင်ငံကုန်သွယ်မှုတွေအပြည့်အဝမလုပ်နိုင်သေးပဲဖြစ်နေတဲ့အကြောင်းမြောက်ဝီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်။နှစ်နိုင်ငံနယ်စပ်မှာတိတန့်ဇုံနယ်မြေတတ်မှတ်ပြီးကုန်သွယ်တဲ့အစီအစဉ်ကြောင့်ဆုံးရှုံးမှုတွေရှိနေတယ်လို့လည်းပြောပြပါတယ်
။ကုန်သွယ်မှုဆိုတဲ့အနေအထားမျိုးတော့မဖြစ်သေးဘူးပေါ့။ဒီကဲဆုံးချင်းချင်းဒါကွန်မတီတင်သွင်းတင်ပို့နိုင်အောင်တော့ဟိုစီမံဆောင်နေအောင်ဒီကုန်သွယ်မှုကအနည်းဆုံးချင်းတော့ကျွန်တော်ကဟိုဘက်ဒီကိုတော်နဲ့ဒီဘက်ကိုတော်ချင်းတော့ချိန်မှကျွန်တော်ကတော့မှကွန်ပျူတာတင်တာရောကွန်ပျူတာချတာရောအဆင်ပြေတာရောမှာ
ဟုတ်ကဲ့
တော့ကျွန်တော်တို့ကဒီကိုတော့မှကြတော့သူလိုအပ်တဲ့ဟာပေါ့ကွန်တေနာလိုက်ဆိုလဲကွန်တေနာလိုက်မှချွေတာပေါ့ဒီကိုတော့နေကြတော့ကျွန်တော်တို့ကရိန်းနဲ့မှချွေတာပေါ့ဒီကိုတော့နေမှကြသူ့ရဲ့ပစ္စည်းအမြင်အမြင်ပေါ်မှာဒီပေါ့ပလန်နဲ့မှတာပေါ့
ဟုတ်ကဲ့
သူကကြတော့သူ့ကွန်ပျူတာမှာအဲလူငယ်လောက်ရတာရှိရအောင်ကြတော့သူကလည်းကျွမ်းကျင်လောက်သာရှိတာပေါ့
ဟုတ်ကဲ့သ
င်ရမယ်လို့ချမှာပေါ့ဒါကကွန်ပျူတာတင်ချပေါ်မှာနောက်တစ်ပိုင်းကဘာရှိနေလဲဆိုတော့ကျွန်တော်ကဒီဒီရဲ့တော့မကဘူးတော့မရှိဘူးပါလေ
။အခု
ကမရှိဘူးပေါ့။ဘုကမရှိတဲ့အတွက်မျိုးပူရက်ရှိတဲ့ပစ္စည်းတွေကကျွန်တော်ကော်လီကြမယ်၊ပစ္စည်းတွေပေါ်မှာ။ဒါကမိုးလာရင်မိုးထီလိုမြန်တဲ့ပစ္စည်းတွေကကော်လီကြမယ်၊ချုပ်ရည်ပစ္စည်းတွေပေါ်မှာ။အလားတူပဲချုပ်ကလေးတိုင်းမခံတဲ့ဟာလေးရှိတယ်။ဟုတ
်ကဲ့။
နောက်တစ်ခုကတော့အဓိကအဆိုးဆုံးက dangerous cargo ပေါ့။ dangerous cargo ဆိုတာကျွန်တော်တို့ဒီစက်သုံးစီလိုဟာမျိုး၊ LPG လိုဟာမျိုး၊ oxygen လိုဟာမျိုးပေါ့။အဲလိုဟာမျိုးကြည့်ရတော့အများကြီးများတယ်။
ဟုတ်ကဲ့
ခုကတော့လေမြေတူမခမ်းတဲ့ပစ္စည်းတွေကပလတ်စတစ်တွေနေပြီးတော့တောင်းတော့မှာပါ့မယ်တုံးလို့အဆင်မပြေတော့ဘူးနောက်ကအစားတောက်တွေလည်းမြေတူရဲ့ဆက်ပြတ်ပြတ်တာပေါ့မယ
်ဟ
ုတ်ကဲ့ဒီစက်ကူပတ်ကင်းတွေပါတဲ့ဟာလေးတွေစက်ကူလေးတွေလို့ခေါ်မျိုးကြတော့လေမြေကြည့်ပစ္စည်းရပေါ့ဟောကျွန်တော်တို့ကကွန်ပျူတာပြင်ပို့ဖို့လည်းလုပ်ထားပြီးပြင်ပို့ဖို့လည်းလုပ်ထားပြီးဖြစ်လို့ risk ကြီးပြီးကျွန်တော်လုပ်ခဲ့ရတာ
哦
ဒီကလာလည်းအလိုပဲဒီတိုင်းတော့ဆိုရင်တော့မဖြစ်မနေပြင်သွင်းပြင်ပို့အောင်ဟာလောက်ကိုပဲအဲ့လုပ်နေတဲ့ချိန်မျိုးပေါ့မဟုတ်
မြန်မာနိုင်ငံကကုန်ကျင်ကားမောင်းသမားတချို့မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာကိုထိုင်းနိုင်ငံကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံကြားအကြီးစားပုံသွေးရေးလမ်းကြောင်းတစ်ခုဖြစ်တဲ့မဲဆောက်မြဝတီကုန်သွယ်မှုတွေမှာရင်မောင်းတွေကိုထိုင်းနိုင်ငံကဝင်ဝင်ထုတ်ခွင့်တွေကန့်သတ်ထားတာပါရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဒေသခံတွေတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်နေဆက်တံခါးကနေကုန်သွယ်မှုတွေကိုလည်းထိုင်းနိုင်ငံကယာယီပိတ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာပုံသွေးရေးရဲ့တောင်းဆိုမှုကြောင့်ကပ်ရောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေအရနေဆက်မှာကုန်သွယ်ရေးစုံနယ်တွေတတ်မှတ်ပြီးကုန်သွယ်မှုတွေပြန်ဆောက်ခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေဆ ဆုံးရှုံးနေနာမှုတွေကိုကြုံရရတာကြောင့်ဒီအစည်းအဝေးကိုပြန်သုံးသပ်ဖို့မြန်မာအနာဘိုင်းတွေဘက်ကထိုင်းအနာဘိုင်းတွေကိုတင်ပြထားပါတယ်နေ့စဉ်ခန့်မှန်းကြီးအမေရိကန်ဒေါ်လာ3000နဲ့1500ရောက်ကုန်သတ်မှုပမာဏရှိတဲ့နေဆောင်မြောက်တွေနေဆက်ကုန်သတ်မှုတွေကိုပြန်ထွက်လိုက်ပြီမဲ့ကျန်တဲ့နေဆက်တွေမှာတော့အဝင်ထွက်တွေနဲ့ကုန်သတ်မှုတွေကိုထိုင်းနိုင်ငံကဆက်လက်ပိတ်ထားစေဖြစ်ပါတ
ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ဒီမနက်မှာရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုတော့တဲ့အချိန်မှာပဲပထမဆုံးအချိန်မဲပေးခွင့်ရမယ့်လူငယ်တွေကြားမျှော်လင့်ချက်တွေစိုးရိမ်စိတ်တွေနဲ့ရှိုးထွေးနေတာကိုတွေ့ရပါတယ်။ကဲယောဂာနဲ့ကြုံနေရချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အခြေအနေမပေးဘူးဆိုပြီးပယ်ဖျက်လိုက်တာတွေလည်းရှိနေတာကြောင့်လူငယ်မဲဆန္ဒရှင်တွေကြားသဘောထားတွေအမျိုးမျိုးရှိနေကြတာပါရွေးကောက်ပွဲပေါ်ပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေရဲ့သဘောထားအမြင်တွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်မှာကျွန်မအင်တနာထွန်းကပြောပြပါမယ်ကဲယောဂာကာလကျင်းပမယ့်ရွေးကောက်ပွဲနီးလာတာနဲ့အမျှပထမဆုံးအချိန်မဲပေးခွင့်ကိုအသုံးချဖို့လူငယ်တွေကြားစိတ်အားထက်သန်နေကြသလိုမကြီးမရအခြေအနေတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းရှိနေပါတယ်။ရွေးကောက်ပွဲမှာကိုနှစ်သက်ရကိုစလဲကိုကိုယ်တိုင်ရွေးချယ်ခွင့်ရမယ့်အခွင့်အရေးကိုပထမဆုံးအကြိမ်အသုံးချရမှာဖြစ်တာကြောင့်မဖြစ်မနေမဲပေးမယ်လို့ပြောတဲ့သူကတော့ပြင်မနာမျိုးနေကကိုစိုးတီဟာပါ
။ဒီနေ့လိုက်တဲ့မဲတမဲရလည်းမမသားဘူးလေ။တော့မှတောင်းဝင်ကြည့်ရမနော်လူငယ်ကြောင်နေနဲ့အဲဒီကြောင်နဲ့တောင်းဝင်ကြည့်ဆိုကျွန်တော်တို့မဲကိုတော့တခြားသိသိပြီးရောပေါ့နော်ကျွန်တော်တို့ရွေးချယ်လိုက်တဲ့အာမကံမှုတော့လိုပါပေါ့နော်အားကြောင့်ဒီကနေ့တော့မဲပေးဖို့အရေးကြီးပါရှင်ဟုတ်ဟောဘလို့ကြောင့်မဲပေးတဲ့လဲဆိုပဲပေါ့ကျွန်တော်ပေးတဲ့မဲကြောင့်ကျွန်တော်နောက်တက်လာမယ်အဆူရပါတော့ကျွန်တော်တို့ဘာအိုက်ဖလန်နဲ့ပေးနေတော့ကျွန်တော်မှမျှော်လင့်ချက်တွေရှိရပါတော့အဲရှိတတ်ပြီးတော့ကျွန်တော်တို့ဘာညာဟောထုတ်တတ်မှုဖြစ်လာနိုင်မယ်ကျွန်တော်တို့ဘွားတော့ကျွန်တော်ဘွားမှုပေါ့နိုင်ငံတော့ပေါ့နော်နိုင်ငံမှုထုတ်တတ်မှုအဲကားနိုင်ငံအနေနဲ့ရှင်နိုင်ရင်ကျွန်တော်နိုင်ငံအဆောက်အအုံပေါ့ဆွေမျိုးထုတ်တတ်လာအောင်တော့ဟိုဒီတော့ထုတ်တတ်လာအောင်လုံးနိုင်မယ်ကျွန်တော်ယုံကြည်ရတာကျွန်တော်အားကြောင့်ကျွန်တော်ဒီမဲတမဲကတော့နိုင်ငံသားတယောက်အနေနဲ့ကတော့အဲမဲတမဲအနေနဲ့ရေးကြည့်ရလို့ကျွန်တော်ပြောချင်ပါတယ်ဟုတ
်သူ့လိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့တာဝန်ကိုအသုံးချခွင့်ရဖို့မျှော်လင့်နေသူကတော့ပြည်မနာမျိုးနေရာမှာစိမ့်ပူပူနိုင်ဖြစ်ပါတယ
်ဒီဘဲကြောင့်ပဲတိုင်းပြည်ရဲ့တောင်းရင်သွားနိုင်တယ်အားကြောင့်ဒီမဲကအရင်ကရေးကြည့်ရတယ်ကျွန်တော်တို့အနာဂတ်ကိုကျွန်တော်တိုင်းပြည်နာတော့ဘောအတွက်ဒီမဲကိုတော့တော့သူချစဉ်းစားပြီးပေးတင်တယ်ပေါ့ဒါပေမဲ့ကျွန်တော်တို့ရောပညာရေးရောဘာဆန္ဒနဲ့အလုံးအတွက်ကြားရသွားဖို့အတွက်မဲဆောင်ပါရင်ရေးချေပေါ့ဒါကြောင့်မဲကိုတည်ထားပြီးဆရာကြီးပြချက်ပါတော့
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးအသက်18နှစ်ပြည့်လို့ပထမဆုံးမဲပေးခွင့်ရှိသူအရေအတွက်က5တန်းကျော်ရှိပါတယ်။ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာလွတ်လပ်မြတ်တဲ့အခြေအနေတွေမရှိတာကြောင့်မဲဆန္ဒရှင်တတန်းကျော်မဲပေးခွင့်မရမဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပါ။လက်နက်ကင်ပရိပခတွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေအောက်မှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုဖျက်သိမ်းထားရတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကမှစိုးစံနာလေးကတော့ပထမဆုံးအကြိမ်မဲပေးနိုင်မယ့်အခွင့်အရေးဆုံးရှုံးရမှာဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ်
။ဖတ်ဆိုင်ကတော့တယောက်အနေနဲ့မပြောချင်လဲဆိုတော့ဒီပေါ့နော်အဲနိုင်လာဆောင်ရွက်နေ့လက်ချက်မဲ့ဒီရွေးချယ်ရေးဆောင်မရဲ့သူတို့ကအသေးဆုံးတော့သူခံစားရတယ်။ဘာလို့လဲဆိုတော့သူတို့ကအသေးဆုံးတော့ဆိုတော့ကိုယ်ကမုတ်စမဘွားနေပဲကျန်ခဲ့ရမလို့လို့ကိုကအပြူဘွားနေပဲပြည့်ဖြစ်ရမလို့အဲ့လိုမျိုးဖြစ်တော့ခံစားရတယ်။ကိုကမဲပြည့်မဲ့ရေးကလည်းရွေးပြီးပြီကိုနာမည်ကလည်းမဲသိမ်းမှာပါပြီးတော့ပြီကိုရဲ့မဲပြည့်မဲ့အခွင့်အရေးကိုလည်းကိုကအသုံးချမယ်လို့စိတ်ကူးပြီးပြီအဲ့ဒီအချိန်မှပဲမဲရမပေးရတော့ဆိုတော့ကိုရဲ့မျောလေးချက်တွေအိမ်မက်တွေကြောက်ဆုံးသွားလို့ခံစားရတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာအခုဆိုရင်မြို့နယ်၄ခုမှာပဲရွေးကောက်ပွဲကိုအပြည့်အဝကျင်းပနိုင်တော့မှာပါ။ရွေးကောက်ပွဲကျင်းပခွင့်ရမယ့်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကကိုခန့်ဝေလင်းကတော့ပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တယောက်အနေနဲ့လာမယ့်ရွေးကောက်ပွဲကနေအပြောင်းအလဲတွေထပ်ပေါ်လာဖို့လည်းမျှော်လင့်နေပါတယ်
။ပထမဆုံးမဲပေးခွင့်လူတယောက်အနေနဲ့ဆန္ဒချက်ကတော့ကျွန်တော်တို့လာမယ့်2020ရွေးကောက်ပွဲမှာစစ်မှန်တဲ့ဆိုရတရားကိုလိုချင်တယ်။ဒီလိုအတွက်ကြည့်ရဆိုရတရားကိုလိုချင်တယ်။ကျွန်တော်တို့အထူးသဖြင့်တိုင်းသားဒေသတွေကိုကြည့်ရဆိုရတရားကိုလိုချင်တယ်။ပြီးတော့ဘာကြောင့်မဲပေးရလဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲ အကြောင်းလေးတစ်ခုလိုချင်တာကျွန်တော်တို့ကကျွန်တော်တိုင်းသားတွေကတကယ်ကြောင်းလဲမှုလို့ပြောတာကျွန်တော်တို့နှစ်တည်းအများကြီးဆက်တန်းလာခဲ့ရပြီကျွန်တော်တို့တိုင်းသားတွေပေါ့မတရားမှုရယ်ခိနေမှုရယ်အနိုင်ကျင့်မှုရယ်တရားမျှတမှုရှိတာလည်းအများကြီးခံရပြီအဲဒါကြောင့်ဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့တိုင်းသားတွေအနေနဲ့ကောင်းမွန်တဲ့ဆိုတာတည်းကဒီသူတွေကိုကြည့်ရဆိုတာတည်းကတိုင်းသားတွေကြည့်ရဆိုတာတည်းကိုလိုချင်လို့မဲ့ပေးရဘူးလို့ကျွန်တော်ကတော့ပြောတယ်
ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေဆက်လက်ကန့်သတ်ထားရတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ကပ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအန္တရာယ်ကင်းကင်းမဲ့ပေးနိုင်အောင်ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကြောင်းတက်နေတဲ့ကိုကျော်ဆန်းဟင်းကတော့ကပ်ရောဂါကြောင့်ကျောင်းတွေနားထားရလို့မြန်မာနိုင်ငံကိုပြန်ရောက်နေတော့ကြုံရတဲ့ရွေးကောက်ပွဲမှာရောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေမဲ့လည်းမဲ့ပေးဖို့စိတ်အားထက်သန်နေပါတယ်
။တခြားစိုးရိမ်မိတာကတော့ဟိုလူတွေအများကြီးနဲ့တော့ပြီးတော့တန်းစီပြီးတော့မဲပေးရမယ်ဆိုတော့တခြားအဲကိုဗစ်နဲ့ပတ်သက်ပြီးတော့နည်းနည်းတော့စိုးရိမ်မှုရှိပါတယ်ဒါပေမဲ့လည်းပထမဆုံးမဲပေးရမှာဆိုတော့စိတ်တကြော့ပြီးပါတယ်ပေါ့
လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေစိတ်အားထက်သန်မှုတွေရှိနေပေမဲ့ရောဂါကူးစက်မှုတွေအပါအဝင်စိန်ခေါ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာစိန်ခေါ်မှုတွေလည်းရှိနေပါတယ်ရွေးကောက်ပွဲစောင့်ကြည့်အကဲခတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့မြူးမြန်မာဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးမမျက်နှာအတင်းကတော့ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေရဲ့အခွင့်အရေးထိခိုက်တာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်နိုင်တယ်လို့မြင်ပါတယ်
။ပထမဆုံးဖြစ်တဲ့အတွက်စိတ်ထုတ်ရှားမှုလည်းရှိတယ်။ဒါတို့စဉ်းစားတာပေါ့နော်ဒါပေးပါတီကိုပေးရမလဲ။ဒါကကိုယ်စတဲ့လောင်းနေရဘူးသူတွေရှိတယ်ဗျာညာဆိုတော့လူငယ်ဆိုတာလက်တက်စူးစမ်းလို့ရစိတ်ရှိတယ်ပေါ့နော်။အဲ့လိုမျိုးအချိန်မှာဒါတို့မဲပေးခွင့်နဲ့ဆုံးရှုံးသွားမယ်ဆိုရင်တို့ကဒါဒီမိုကရေစီစနစ်ကိုအယုံကြည်ကင်းမဲ့တော်တာတွေဖြစ်နိုင်တာပေါ့နော်။အန်ဒါကတော့မထူးပါဘူးဆိုတဲ့ဟာမျိုးတွေဖြစ်လာမယ်။နောက်ပြီးတော့ဒီလူငယ်တွေကြားထဲမှာဒါ no hope ဆိုတဲ့ကိစ္စတွေဒါဖြစ်လာမယ်ပေါ့နော်။ဒါကဘာလို့လဲဆိုတော့ဒါသူတို့ကဒါစနစ်တစ်ခုကိုယုံကြည်နေတယ်။ဒါသူတို့ယုံကြည်လောက်အောင်သူတို့ကိုပံ့ပိုးမှုတွေရှိနေတယ်ဆိုရင်တော့ဒါဒီလိုအခြေအနေမျိုးတွေမရှိဘူး။ဒါဟာဒါကျွန်မထင်တယ်မဲပေးခွင့်တစ်ခုလည်းဆုံးရှုံးသွားတာတွေမဟုတ်ပဲနဲ့ဒါလူငယ်တွေအတွက်ပြောမယ်ဆိုရင်တော့သူတို့ရဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ယုံကြည်ချက်တွေကိုပါဒါရိုက်ချိုးလိုက်တယ်လို့ဖြစ်တယ်ပေါ့နော်ကျွန်မအနေနဲ့ကတော့အဲ့လိုပဲထင်တယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလဆက်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းကက်ယောဂကာလအသွာလာကန့်သက်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေမဲပေးခွင့်ဆုံးရှုံးမှာရွေးကောက်ပွဲမှာပထမဆုံးအကြိမ်ရှင်ပြိုင်ရမယ့်လူငယ်တွေအခွင့်အရေးထိခိုက်မှာစိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအကဲခတ်တွေကသတိပေးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာတင်ပြလိုက်ရပါတယ်ရှင်။ကျွန်မအီသနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မင်္ဂလာပါတော့ရရှင်များရှင်ကျမတင်ကြီးထိုက်ပါစီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကပ်ဘေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဒိုင်းရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်ဒီအပြောင်းလဲကကပ်ဘေးအလွန်စီးပွားရေးလုပ်ငန်းအခင်းအချင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်ကပ်ဘေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာသိန်းရာနဲ့ထောင်နဲ့ချီအရောင်းဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လဝရတနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ကျမ်းမြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါရတနာဝယ်နိုင်တာပေါ့နော်။အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင်
။မန္တလေးအခြေဆိုင်ဒဇင်ပန်းဆိုင်ရွှေရတနာဆိုင်ရှင်ဒေါ်စုမွန်တို့ပါသူကတော့ Facebook ကနေလက်ဝတ်ယတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့စိုင်းဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အဖြစ်အရောင်းသွက်တယ်လို့ပြောပါတယ်
။ Small ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်။ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲ Small ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်။နောက်တစ်ခုကဒီလိုမျိုးတောင်းတနေလေးတွေပဲအရင်ရောင်းတဲ့ခါမှာကျွန်တော်တို့မှအမြတ်အားဖြင့်တော့နည်းပါတယ်။ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ပရင်းစရာတွေကိုအလုပ်ပေးနိုင်တယ်။နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးစရာတွေအလုပ်ရတယ်။ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်။
Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့လက်ဝယ်ရတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ရတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ရတနာလုပ်ငန်းမှာအရောက်အဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲ့ကလူတွေအတွက်လဲကပ်ဘေးကာလအတွင်းအလုပ်အကင်တွေရစေတာဖြစ်ပါတယ်။လက်ဝယ်ရတနာလုပ်ငန်းကဏ္ဍတစ်ခုတည်းတယ်မဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာကောင်းသူတွေရဲ့တပိုင်းတနိုင်ချက်ပြုတ်ရောင်းချမှုတွေဟာလဲ Facebook ပေါ်မှာခက်ဆိတ်ဆိတ်တွေ့လာကြပါတယ်။ကပင်းမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကပင်းကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူသားအတွင်းကျယ်ဆုံးသုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစံတရောင်းချမှုတွေကနေဈေးကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ
်ပရင်ဆီယာကျောက်ကိုမီကိုရဲမိသားစု3ယောက်နေဆုံးရှိခဲ့ပေါ့နော်ပရင်ဆီယာကျောက်ကိုမီကိုရဲမိသားစု3ယောက်ရှိရဆိုဒီမှာနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်ဆီယာ6ယောက်လောက်ရှိတယ်သူတို့ရဲ့နောက်မှာမီကိုရဲမိသားစုဟိုအယောက်20လောက်ရှိတယ်ဒါဒီဒီမှာရောင်းရတယ်ဆိုရင်သူတို့အယောက်20ပြည်လဲတာပေါ့နော်နောက်တစ်ခုကတော့ကျောက်တေပေါ့အထက်ထဲမှာထည့်တဲ့ကျောက်တေကလည်းကျွန်တော်တို့မူကုတ်မှာကျောက်သွေးတဲ့သူတွေအဆင်ပြေတယ်ကျောက်သွေးတဲ့သူတွေအဆင်ပြေတယ်ကျောက်ရောင်းတဲ့ပွဲစားတွေအဆင်ပြေတယ်ကျောက်ရောင်းတဲ့ကုန်တွေတွေအဆင်ပြေတယ်ပိုင်ရှင်တွေအဆင်ပြေတယ်ဝယ်ရတဲ့သူတွေအဆင်ပြေတယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထမိုးဦးတို့အလိုမျိုး live print ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့စိုင်းတွေအလုပ်ဖြစ်ရုံနဲ့မကအောင်တခြားပေါ့နော်သူတို့ live print ပြီးတော့မှထက်ထမိုးကိုခေါ်ပြီးမရောင်းနိုင်တဲ့စိုင်းတွေလည်းအလုပ်ဖြစ်ကြပါတယ်။မိုးကုတ်မှရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်။ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှင်တော့ဟိုတနိုင်ကလုံးပေါ့နော်။ဟိုဒါဒီဖွံ့မှုသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်။အဲဟိုစိုင်းကအတူတွင်ပြီးတော့ရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်။မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝဲလာကြတယ်ပေါ့နော်။
ကပင်းမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အရောင်းဝယ်ဈေးကွက်ကုန်ပစ္စည်းဖြန့်ချိမှုဈေးကွက်ကကပင်းလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုတာကိုမန္တလေးမှာရုံးဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trading Company Limited ရဲ့ဒါရိုက်တာဦးကျော်မြင့်သိန်းကိုမေးကြည့်ထားပါတယ်
ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင် Micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ International Pay လုပ်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှိရင်တော့သူတို့ဒီမှာဒီ investment တွေပါလာတဲ့အတွက်အရင်ကြီး use size ရမလို့ပေါ့နော်ကျွန်တော်တို့ဒီ local margin တွေကြတော့ဒီ margin distributor တွေကြတော့ကျွန်တော်တို့မှအဓိကဒီ investment background မရှိရဲ့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာနဲ့ဒီ technology ဘက်ကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘက်ကလည်းနည်းလိုအပ်သေးတယ်လို့အချိန်တိုသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့အကယ်၍ကျွန်တော်တို့က beauty industry လို့ဥမာတခြားဒီ furniture industry လို့တခြားဒီအဲ personal care industry လို့ medical product industry လို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအလောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့နေသားရဆိုလို့ရှင်တော့သူတို့ဆိုလို့ရှင်တော့ဒီ application တွေစောက်တာတွေလို့ဒီ website ရေးတာတွေလို့ဟို channel တွေမျိုးပေါ့ဟိုမှာခြား channel အများကြီးရှိတယ်အဲ့ channel အများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့အဲ့လိုမျိုးကျိုးပြီးတော့ဟိုလောက်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့ online ပေါ်ကအရောင်းအဝယ်တွင်းတွင်းကျယ်ကျယ်လုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မြင့်သိန်းကအခုလိုသုံးသပ်ပါတယ
်မတ်တေးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှိရင်တော့တရားရာဂိုင်းတော့မှာဆိုလို့ရှိရင်90နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအကြောင်းဝင်လုပ်နေကြရပေါ့နော်ကျွန်တော်တို့အနေထားအရအခုလက်ရှိအနေထားအရဆိုလို့ရှိရင်တော့ Facebook တကူတည်းနဲ့တင်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျ Nothing
လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းစင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချရဲဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာငွေရှိတဲ့ဧည့်သည်တွေလည်းမပြောက်ပြက်သွားအောင်ကိုယ့်ကိုမိမသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအချိန်ကြီးပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမာရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာထက်ပေါ့နော်စိုင်းမာရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထက်ရတယ်လို့ယူဆလို့ရပါတယ်ရှင့်
ကဘေးကလာအတွင်းမှာခီးသွားလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်စားတောက်ကုန်လုပ်ငန်းတွေဈေးဝပစ္စည်တင်သွင်းသူတွေနောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစ်စိမ့်ရဲ့လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျွန်မအသိဉာဏ
ဒီလိုရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမအလားဖြင့်ပစ္စည်းမိတ်ကပ်ရောင်းဆိုင်တွေမှာအရင်အချိန်ကဆိုရင်အရောင်းဆုံးအမျိုးဆုံးမိတ်ကပ်တွေကိုစိတ်ကြိုက်ရင်းချေဆန်းတက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခုကိုဗစ်-19ကပ်ရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနေပါနေအိုက်ရှယ်လိုစားတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နာပေါ်မှာဆန်းလင ဖြည့်ရှင်း ထားတဲ့ စိုင်တွေ ရှိနေပါပြီ အပြင်မှာ တကယ် ရှိနေတာကို ကွန်ပျူတာထဲမှာ ရှိနေတာနဲ့ ထပ်ပြီး ပြသနိုင်တဲ့ augmented reality AR ဤပညာ 3 ကြီးမှန်တွေကို နာမည်ကြီး makeup ဆိုင်တချို့မှာ သုံးနေကြပါတယ် ကမ္ဘာမှာ makeup အယောင်ရဆုံး နိုင်ငံတစ်ခုဖြစ်တဲ့ တောင်ကိုရီးယား နိုင်ငံက Amore Pacific ဆိုတဲ့ makeup ဆိုင်ကြီးမှာ
အဲ့လိုမျိုးအေအာကြည့်မှန်တွေကိုထားပေးထားပါတယ်ဝက်ဖရီစတဖရောင်းရဟုအဲဒါဆရောင်းရတာဆိုတဲ့ဘယ်လိုကော့စတမရီနီနဲ့အေအာမှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်ဘယ်လိုမိတ်ကပ်မျိုးစကင်ကဲမျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်
နီးပညာကြောင့်တိတ်ကိုအဆင်ပြေပါတယ်။ဆိုးမျိုးရောမှာရှိတဲ့အမိုရီပစိဖစ်မိတ်ကပ်အရောင်ဆိုင်ကြီးကအလားပြင်ပစ္စည်းအယောင်တာဝန်ကအီမွန်အီယယ်ဖြစ်ပါတယ်။အေအာနီးပညာကိုပိုကီမွန်ဂိုဂိမ်းတွေကြောင့်လူသိများပါတယ်။အပြင်မှာတကယ်မရှိတဲ့မွန်စတာအကောင်လေးတွေကိုလက်ကင်ဖုံးပေါ်မှာရှိတဲ့အောင်ပေါ်တဲ့နေရာတွေစီသွားပြီးရှာဖမ်းကြရတာပါ။အခုလဲအပြင်မှာတကယ်လိမ့်မထားတဲ့မိတ်ကပ် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ยังจะเลี้ยวเมคเลียตรงเลยอะไรมาบีบีครีมโลหะมิวโรนเอายังจะเลี้ยวตีตันตรงโลยาเลยเมคอะไรมิวมาทุกที่เนาะฟาวเดชั่นเมคอะไรเนาะฟาวเดชั่นเมคอะไรสิเดี๋ยวมีคงมือสวยหาเลยสิเดี๋ยวทุกคนจะรู้เจนเดอร์เลสปอนเนาะไม่มาอยากจะมาอยู่ทีวีจอยอะไรมาจีเมสโลชันเลยมานักขันนิวยังจะเลี้ยวเมคเลียที่เดี๋ยวมิวเรสูปยาวิจอยอะไรปงจันมิวเรตุยอะไร แต่ว่าตัวพี่อันนั้นเป็นสิ่งที่เป็นเรื่องยืดยาวนะไม่เคลียร์ปนเนาะที่โมเดลหรือสูรอะไรเนี่ยจอยอะไรสิเป็นแม่แต่คุณเอาไปมาเอามาโอ้บีทีเอสหรือจอยนั้นไม่จีเลยโอ้เคป๊อปยังจะได้อภัยเรียกต่างลีลีก็แต่ขั้นนี้สูบยาวิจอยอะไรมิวรีเลตุยนี่อะไรโอ้เจนเดอร์เลสเมกะโอ้คุณเอาไปมาปูบีคิสานี่เราแบรนด์ต้องรีมิวเราสิบอะไร อ่ะคุณรู้เลยไหมที่เป็นทั่วโลกเช่นนี้นักข่าวที่เรียกแต่ท่าจ้าเลยค่ะจ้ารอที่เมกะเป็นเนี่ยตัวอย่างเช่นนู้นอ๋อที่เมียนยาสัสซาตัวอย่างที่ละเช่นมาสุขภาพเมียนยาเนี่ยลายดูสาระตัวโตช้าเลยที่มาก็โอ้เนี่ยโซนฟาวเดชั่นที่กูเชื่อฟาวเดชั่นนี่เราเล่นท่าร้านอยู่สิเดโอ้เมียที่มาก็โคเรียมาก็นักข่าวนี่ยังชี้เจมันเลยมวยยังยังชี้อันนี้เจนี่สูเลยหามิวรี ก็เป็นมุชิกมาคิดซะเกี่ยวกับเมียกูจะรอนักข่าวนี่สูทอะไรมาสนักข่าวสิอุทารมันมีอะไรรู้มีลงสูเลยสักมีคงมีตองไอเชลูมีลงกูแล้วก็มาสก้าแล้วหามิวรีก็ปูบิโอยาวยาปีโอปูบิบุเอโอไอ้บ้ากูปูบิอาทาวีอาทาวีเป็นอะไรจ้าเลยตัวอันไลน์นี่เลยตัวใหญ่ที่ตีนี่จะมาเลยตัวใหญ่ไปสูบิโอรามานี่เนี่ยบ้ามันเนี่ยเชื่อไป โควิดก็ยังก็สาเหตุที่เขาไปเรียนออนไลน์อาเซโรไอไลน์นั้นยังต้องดูมาสการ์ซาร์เรียนลงยังคงอาชีพเนี่ยเป็นสิ่งเรื่องเช้าฮะนักข่าวเนี่ยยังใช้กฎที่ติดตาปูเตะตัวเกเรลูเซกเวลีลาดูเรียกพิจารณาเลยสมยุโรก้าบริเวณแปซิฟิกไม่กันสังเกตการ์เอไอนี่เป็นยาตัวจีนมันเรื่องใหม่เลยอาเซโรเรียนยังต้องดูเรื่องสังเกตการ์ดูเรื่องชั่วโมงด้วยยาวเลยจากตัวจังดูสองดาวเฮก้า
코로나 때문에 얼굴에 바르지도 못하고 손등에만 계속 바르고 그냥 지나
coronavirus yang mana bawa alam yang pisiriku saling jilum ya bau. Cuma kalau lepas masan jibare, tapi mereka minatnya berharga alai sungai surati ya aw. Ia mama masan aga akang sama. Jadi itu juga le saling jilum ya le, biasa le kau mana?
Ia ni jenjar dong cuma juga. Makeup saling jilum yang mana aku pertama terbang ya jibare. Ari terbang aku mana macam tera. AI yang ini juga terus ada yang ada yang ambil usaha untuk kahre tunggu tapi lapan lain me makeup ambil usaha yang itu mampu macam jamzi barai mampu macam cara cara yang itu kuga terkunci juga biro kumian nane lain me lain pandi biarai kubungu mana macam jamzi juga ya raba AI ni banyak dong mana touch screen ni komputer lu pion le mampu bahu jangan nana makeup yang mesuhi Makeup apa? Makeup muzon atau brush muzon yang luar eh? Kaya juga kuma soi ni aje mah. Tapi senjata bimai luar sana tungtah benda lapian pisiri ko. Tungji buka terolli macam ni nawa. Di benda naku ni benda tung pisin bilai damu. Wajeri atau le secara siapa bare?
Corona 때문에 아무래도 다른 제품을
Coronavirus 보고마 소행 아직 묘마 두냐 산동 차비다 라빈 비치위 꿈이나 보마 산행 미치지용리 디망아 떼고 신비와리 이안이 비난에 루타로 꿈이나마 메이크업 냉핀타레 아딘 뽀와리 요가 보고마 소행이자 물로베네 짜뜨로 메이크업 산비 지로 야바리
เรื่องเดียวเนี่ยที่ดูแล้วยอกาบกู้มาการเงินนี่ตั้งกูเรียกว่าไม่กับยาวสั่งจะชมมาสั่งเล่นจีนไทยโมยาวเหมือนนั่นเองอาเช่นลูกกูนี่เป็นมาบ่ฮอบฟูลูสักก็ท่าจะไปกัสมารีอันนี้เนี่ยเออาร์นี่เป็นยาตัวมันเรียกว่ามาสั่งแต่เล่นจีปีดว่าลูโลจันเนี่ยพิเศษเนี่ยพัฒนาเต็มสิทธิในอเมริกาพิเศษที่คู่จริงสิเนี่ยตั้งใจเนี่ยตีดันคิวอาร์โค้ดไปกูใส่มาท่าไปไปท่าจะ
ก็ลูกจะเนี่ยพิเศษจังที่อยากดูจังวันนั้นเองกูไม่ได้เสียมือลูกบ้าบุ้มันจะเอไอเทลมาทุ่มเงินก็วันนั้นเซ็กซ์ต้องรับผิดก็ลูกจะเนี่ยพิเศษอยู่เอไอนี่เป็นยานในลูกทารีแม่ต้องเปลี่ยนเองชาวารีลูกจะน่าดูวิสุยเอไอพิเศษจังเอเดนซี่ตีนายเนี่ยคิวอาร์กูโก้แล้วก็ไอโฟนเนสแกนลูกเปลี่ยนพัชจีบีเวลาอย่างมาเว่เช่นก็ยังจะตัดลูกไปดูเนี่ยมาเลยพิเศษเนี่ยเสียมือลูกเป็นเวลุยาราติโกเซนดีวารี
ก็เฟกันละไม่ก็เวชนุรีเสียชาลชาวเวนัยเอาจังกุรีไม่ก็ยาวสันจิริมาอะคุณลุงนี่เป็นยังก็ต้องชาปีซีเซนปีชาราเชปารีเอไอยังยืดดูออกแมนจิเรียลิตี้เออาร์นี่เป็นยังท่ากูพิสิริกาอะคุณลุงอยู่ชาปีจิมันรีเดมาฮอบเฮก็เวชเนี่ยเวชสาวเวชาตลูปอร์เอเวชเทียยาวสันต้องมันมิวรีเลชีบารี เรื่อยๆบ้านนี้ทำให้ด้วยปูพี่เสียงยิ่งเลวกว่าที่เทรนพันดินนี่จะเรียนนี่เป็นยังไงฮะอะคุณลุงอยู่กู้ฟิกกับยอกาพี่นี่เชิงกาลามาปูพี่ต้องเวลานี้แล้วกูจุนยาวาเลยเช่นจะมาเสียงมาม่า
เมื่อวานเช้าอาลองซีเลียเดียวเชฟบอกว่าจะว่าสิกว่าเย็นเช้ามือเย็นมาคิดซานี่ได้ที่พอจะจ้าดูเองเนี่ยอนุสัญญาล็อกกันกับเรนทูรูไรกูแต่แต่ยังเดินมาเปลี่ยนไปตัวมันเองแต่มาอีกหน้าจะว่าทีนี้เราก็ว่าจะเคป๊อปออกสุดพิเศษ BTS พอเทรนนี่เปลี่ยนไปจะมาเองเคป๊อปซูเปอร์สตาร์ BTS พอหาตัวเย่เดทพิเศษเดบิวต์เทเล็กซ์เอดิชั่นโอ้โนเบมาล่าหน้าเสียนี่มาพิมพ์ลูจีน่าตัวเก็บไว้ ตัวเองเดทแบบยาทันทีมุมมาตัวอพยพเว้นคนอื้อลงเดชาบ่าวนับสิลูที่เดทแบบยังอาจจะเกิดเสียงแบบบีจีเอสพิเศษมาเวลูตัวกับเจ้าวัยตัวเราเข้าเว้นอเมริกันเบลบอยเฮฮอร์ดพิเศษเดทยาเสียมาบีจีเอสเอ็ดเช่นเดทเดทไดนามิตเช่นนับเป็นสไตล์ที่ส่งยาบีเดนมาคู่เดทแบบยาเด็ดแล้วกันอีกหลายล้านนะ BTS พวกเราที่อุศยาก็ตบจ้าบอกมีอะไรบ้าง BTS พวกเราตลอดการขนาดคุมมาสก้าเปียร์โรกอริอาสิบวันเดือนไต้หวันเกจารีกอริอาสิบเจนิกูคอมพิวส์ก้าเปียร์ตัวเกล้าจ้า BTS พวกเราที่อุศยามีเดียมาวิบันยิ่งตาเกวัย
Good evening we are BTS We feel very honored to receive the Manflip Award presented to those who have made outstanding contributions to the
Korean Society နှစ်စဉ်ကျင်းပမြေအခမ်းအနားကို online မှာကျင်းပတော့အဲ့ဒီမှာ BTS အဖွဲ့ကဆုရပါတယ်အဲ့ဒီဆုကတော့ American Korea ဆက်ဆံရေးအတွက်ထူးထူးချွန်ချွန်လှုပ်ဆောင်ပေးနိုင်သူ Korea ပဲဖြစ်ဖြစ် American ကိုပဲဖြစ်ဖြစ်ဆုချီးမြှင့်တာဖြစ်ပါတယ်အဲ့ဒီခန္ဓာမှာ BTS ပြောသွားတာကိုတရုတ်က BTS ပေးတဲ့တက်ကလုံးဝသဘောမကျပါဘူး။ကိုရီးယားစစ်ပွဲနဲ့ပတ်သက်လို့တမိုင်းချောင်းကိုမျက်မျက်တက်တာချိန်ပြောတာမဟုတ်ဘဲနဲ့သူတို့ကကိုရီးယားဘက်ကတစ်ဖက်သက်ပြောသွားတာကြောင့်ပြည်သက်တွေစိတ်ထဲမှာတော်တော်နာကျင်ရပါတယ်လို့တရုတ်အစိုးရရဲ့မီဒီယာ Global Times က Twitter လူမှုကွန်ရက်စာမျက်နှာမှာရေးတင်ခဲ့ပါတယ်။BTS စကားပြောသွားတာကတော့ American ပြည်သက်သဘောကျပြောသွားခဲ့တာဖြစ်တယ်။ဒါပေမဲ့စစ်ပွဲမှာသူတို့ဘက်ကရန်လိုတာပါလို့တရုတ်ပြည်သက်ကပြောကြောင်းရေးထားပါတယ်။တကယ်တော့ BTS ကသူတို့ပြောစကားတွေမှာတရုတ်ကိုဘာတစ်ခုမှရည်ညွှန်းပြောသွားခဲ့တာမရှိပါဘူး BTS ရဲ့ဗီဒီယိုသတင်းစကားမှာပါတာကဆူချီမြင့်နဲ့ကိုရီးယားဆိုဆာတီအဖွဲ့ကိုကျေးဇူးတင်ကြောင်းပြီးတော့ဂီတာကတစင်မျောလင်းချက်တွေစူးစီးမှုတွေကိုတိဆောက်ရမယ်ဆိုတာပြောသွားပြီးတော့အဆုံးမှာတော့ BTS ဖွဲ့ကောင်းတဲ့ RM ကဒီနေ့ဟာကိုရီးယားစစ်ပွဲစတင်မှုရဲ့290ပြည့်နှစ်ဖြစ်ပြီးတော့ကိုရီးယားစစ်ပြန်တွေကိုကျေးဇူးတင်မှာကြောင်းပြောသွားခဲ့တာပါ
The Korean Society's 2020 annual gala is especially meaningful as this year marks the 70th anniversary
ကျွန်တော်တို့နိုင်ငံအတူတူခံစားခဲ့ရတဲ့နာကျင်စရာတမိုင်းကြောင်းဒီမှာပေးဆက်ခဲ့ရတဲ့ရည်တွက်မကုန်တဲ့စစ်မှုထမ်းတွေရဲ့ပေးဆက်မှုတွေကိုကျွန်တော်တို့အမြဲတမ်းသတိရနေပါတယ်။နှစ်ပေါင်း90အကြာခုချိန်မှာတော့ကျွန်တော်တို့ကမ္ဘာကြီးဟာအရင်တွေကထက်ပိုပြီးနှိမ့်ကမှုရှိနေပါပြီ။တားထားတဲ့စီးတွေလည်းအယောင်ဖြော့လာနေပါပြီလို့ပြောသွားပါတယ်။သဘောကတော့စီးချမှုတွေတိတ်ပြောတင်ကြံမနေတော့ဘဲနဲ့တသားတဲ့ပိုပြီးဖြစ်လာတယ်ဆိုတာကိုပြောတာပါ။
As members of the global community, we should build a deeper understanding and solidarity to be happier together.
ကမ္ဘာအတိုင်းအဝိုင်းရဲ့အဖွဲ့ဝင်ဖြစ်တဲ့အတိုင်း BTS ကလည်းအားလုံးကြမှာပို့ပြနားလည်မှုတွေစုပေါင်းညီညွတ်မှုတွေကိုတည်ဆောက်ပြီးတော့အတူတူပုံမပြောရွှင်တဲ့အခြေအနေကိုဖန်တီးတည်ဆောက်တင်ပါတယ်။ဒါကိုအောင်မြင်အောင်လုပ်ဖို့ BTS အဖွဲ့ကအခုရထားတဲ့စုရဲ့အနှစ်သာရကိုအမြဲတမ်းအောက်မေ့သတိရပြီးတော့ကျွန်တော်တို့လုပ်နေတာတွေကိုအကောင်းဆုံးဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားခဲ့ပါတယ်ရှင
်။Japan party like Kardashian. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရွေးလို့အစီအစဉ်ကိုရေဒီယိုမှာအသက်ရှင်တနေလာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အသက်ရှင် TV Magazine အစီအစဉ်မှာချိန်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။သောတာရှင်များရှင်တနင်္လာနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချင်းကိုတင်ပြပေးပါမယ်ရှင်။ဗြိတိန်အောက်စ်ဖို့ဒ်တက္ကသိုလ်ကစမ်းသပ်နေတဲ့ကိုဗစ် -19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်အတွင်းခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးသူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနည်းတယ်လို့လည်းပြောပါတယ်။ကိုဗစ် -19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်ဖို့အထူးအဆင့်တင်မဖြစ်သေးပေမဲ့2021ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လို့သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်။အမေရိကန်နိုင်ငံညာကြီးဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခရီးစဉ်မှာဒေတာရင်းတရုတ်ရဲ့ချင်းချောက်မှုတွေအပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီနှစ်ရက်တာခရီးစဉ်မှာတာဂွေဝင်ကြီးမတ်အက်စပါလည်းအတူလိုက်ပါလာတာဖြစ်ပြီးနိုင်ငံစစ်တပ်တွေအကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိပါတယ်။ဝင်ကြီးပွန်ပီယိုဟာအိန္ဒိယနိုင်ငံပြီးရင်အိန္ဒိယသမုဒ္ဒရာရဲ့ပင်လယ်ရေကြောင်းရာအချက်အချာကြားတဲ့သီရိလင်္ကာ၊မော်လ်ဒစ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွှတ်တော်အထူးအစည်းအဝေးတရက်မှာဝန်ကြီးချုပ်ပရယုတ်ချန်နိုချာနှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ရဲ့အဟံအတာတစ်ခုလိုဖြစ်နေရကြောင်းဝန်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အလုံးအစင်ပြေသွားလိမ့်မယ်လို့အတိုက်ခံပါတီခေါင်းဆောင်ဆွန်ပေါင်အာမော့ဖီဗတ်ကလွှတ်တော်အတွင်းမှာတိုက်တွန်းခဲ့ပါတယ်ရှင်။ တော်ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက်ဒီဥစည်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဖီယူကိုအားပေးနာဆင်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington.